တောက်ကြနေ့က online ကနေစတင်ကျင်းပါတယ်အာရှပစိဖိတ်ခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကို American သမ္မတ Donald Trump နဲ့တရုတ်သမ္မတရှီကျင်းပင်တို့ပါတက်ရောက်ခဲ့ပါတယ်အခုကျင်းပါတဲ့22ချိန်မြောက် APEC ထိပ်သီးဆွေးနွေးပွဲကိုမလေးရှားနိုင်ငံကကမကဋ္ဌလုပ်ကျင်းပါတာပါစီးပွားရေးပြန်ပြေနလန်ထူလာစေမဲ့နိုင်ငံဆောင်ပါဝင်ပြီးလွတ်လပ်ပွင့်လင်းမှုရှိတဲ့ကုန်သွယ်ရေးလုပ်ဖို့အာရှပစိဖိတ်ခေါင်းဆောင်တွေကတောင်းဆိုခဲ့တယ်လို့ကိုယ်နိုင်ငံအတွက်ပဲကိုကြည့်ပြီးကိုကျိုးစီးပွားကာကွယ်တဲ့ကုန်သွယ်မူဝါဒတွေမချမှတ်ဖို့တတိပေးခဲ့ကြပါတယ်2018မှာကျင်းပခဲ့တဲ့ပြီးခဲ့တဲ့ APEC ထိပ်သီးညီလာခံတုန်းကတော့ American နဲ့တရုတ်တို့ကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောထားမတိုက်ဆိုင်ခဲ့တဲ့အတွက် APEC ညီလာခံသမိုင်းမှာပထမဆုံးချိန်ဖြစ်တဲ့တည်ဝင်ပူးတွဲချိန်ညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး APEC အစည်းအဝေးကို New Zealand ဝန်ကြီးချုပ်ရရှိန္ဒအာဒန်ဂျပန်ဝန်ကြီးချုပ်ယိုရှိဟီရေဆုကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့လည်းတက်ရောက်ခဲ့ကြပါတယ်